မြန်မာသတင်းတောက်များတမကအပါဝင်နိုင်ငံတကာသတင်းမီဒီယာအဖွဲ့အစည်း12ခုရဲ့ထုတ်ပြန်ကြေညာချက်အရမြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းထားတဲ့သတင်းတောက်စုစုပေါင်း30ကျော်လောက်ရှိနေပါတယ်။ဒါကြောင့်ဦးသိန်းစိန်အစိုးရသည်တက်လာပြီးတဲ့နောက်ပိုင်းသတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်အခြေအနေကိုဘယ်လိုသုံးသပ်ပါသလဲလို့မြန်မာသတင်းတောက်များတမကဥက္ကဋ္ဌဦးမောင်မောင်မြင့်ကိုမေးကြည့်ပါတယ်
။ဟုတ်ကဲ့ဒီနိုင်ငံတနိုင်ငံရဲ့ဒီသတင်းလောကကိုအဲ့ဒီနိုင်ငံမှာထုတ်နေတဲ့ဒီသတင်းဂျာနယ်စာဆောင်တွေရဲ့အရေးအတွက်နဲ့ရှင်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့အဲ့ဒါမြန်မာနိုင်ငံဟာစိတ်မဆိုးလောက်ဘူးလို့ပြောနိုင်ပါတယ်။ဘာကြောင့်လဲဆိုတော့အခုနောက်ပိုင်းမှာဒီ channel တွေ magazine တွေထုတ်ဝေခွင့်တွေပို့ပြီးတော့ခြားပေးလာတော့တွေ့ရပါတယ်။ဒါပေမဲ့လို့ဘယ်သူတွေဟိုဒီလိုမျိုးထုတ်ဝေခွင့်တွေခြားပေးတယ်လဲ။ဘယ်သူတွေဒီထုတ်ဝေခွင့်ကိုအသုံးချနိုင်တယ်လဲဆိုတာကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံကလူထုကိုကိုးစားပြုတဲ့လူတွေတဲ့ဒီပတ်စံရှိတဲ့သူတွေနဲ့အာဏာရှိတဲ့သူတွေကဒီမီဒီယာလောကကိုထိန်းချုပ်ဖို့ကြိုးစားနေတာကိုကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုမြန်မာနိုင်ငံဟာသတင်းလောကခွင့်နဲ့ပတ်သက်ရင်အဆိုးဆုံး၅နိုင်ငံစီးရင်နာမှာဝင်ပါတယ်ခင်ဗျ။
ဟိုတလောကဆိုရင်ဒီအမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့မြမအရေးလှုပ်ရှားနေတဲ့အဖွဲ့ကနေပြီးတော့မြမစီးပွားရေးလုပ်ငန်းရှင်တွေဦးပေါ့လေအမေရိကန်ကပြစ်မှတ်ထားအရေးယူဖို့တောင်းဆိုတဲ့အထက်မှာမီဒီယာလုပ်ငန်းပိုင်ရှင်တွေလည်းပါတာတွေ့ရပါတယ်ရှင်ဒါကိုဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့အနေနဲ့ဒီအခုလိုမျိုးမီဒီယာလုပ်ငန်းပိုင်ရှင်တွေကိုအဲ့ဒီစီရင်နေထည့်ရတဲ့ကိစ္စရဲ့ရင်းမြစ်ချောင်းရင်းကိုကျွန်တော်တို့အတိအကျမသိတဲ့အတွက်ကြောင့်ကျွန်တော်တို့ပြောဖို့တော့ခက်ပါတယ်သို့တော်လည်းပဲရေဝန်အဖြစ်ပြောမယ်ဆိုလို့ရှင်တော့သတင်းသမားတယောက်သို့မဟုတ်မီဒီယာလုပ်ငန်းပိုင်ရှင်တယောက်ဟာဒီမီဒီယာလုပ်ငန်းကိုတကယ်တမ်းလေးစားပြီးတော့မီဒီယာလုပ်ငန်းရဲ့အကျိုးကျေးဇူးနဲ့တိုင်းပြည်ရဲ့အကျိုးကျေးဇူးကိုရည်ရွယ်ပြီးလုပ်တဲ့လူမျိုးသားဖြစ်တယ်ဆိုလို့ရှင်အဲ့ဒီစီရင်တဲ့ကိုပါစရာမရှိဘူးလို့ပဲကျွန်တော်တို့မြင်ပါတယ်ခင်ဗ
ျအခုလိုပေါ့လေဒီသတင်းတောက်တွေကိုလွှတ်ပေးဖို့တောင်းဆိုတဲ့ကိစ္စမှာကုလသမဂ္ဂပါဝင်ဥရောပသမဂ္ဂနဲ့အမေရိကန်အစိုးရကပါဝိုင်းပြီးတော့ဖိအားပေးဖို့တိုက်တွန်းထားတဲ့အချက်ကဘလောက်ထိထိရောက်မှုရှိနိုင်မလဲရှင
်။ရေဝန်အဖြစ်ပြောမှာဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့အရေးကိစ္စကိုနိုင်ငံတကာကအယုံမဆိုင်တာမြန်မာနိုင်ငံရဲ့ဒီလူခွင့်ရဲ့ဖောက်ဖျက်မှုတွေနဲ့ပတ်သက်တဲ့သတင်းတွေနော်ပြီးတော့အထူးသဖြင့်အခုလိုမျိုးသတင်းသမားတွေဒီမတရားကျင်းပတာခံထားရတဲ့သတင်းနဲ့ပတ်သက်တဲ့ကိစ္စမျိုးတွေဟာနိုင်ငံတကာသတင်းလောကကိုမရောက်တာအဲ့ဒါတွေကအဓိကအချက်အနေနဲ့ပါပါတယ်။အခုဒီလှုပ်ရှားမှုရဲ့အများထဲကနေအဓိကအချက်တစ်ခုကပါလဲဆိုလို့ရှိရင်ဒီနိုင်ငံတကာကနေမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေကိုပို့ပြီးတော့ထင်းထင်းလင်းလင်းမြင်သာအောင်သိသာအောင်ကျွန်တော်လှုပ်ရှားတဲ့သဘောပါ။အဲ့ဒါဒါတွေဟာကျွန်တော်တို့ကုလသမဂ္ဂကိုအဲ့ဒါတိုက်တွန်းတဲ့သဘောတွေပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရဲ့အဲ့ဒါဒီအထူးကိုယ်စားလှယ်မြန်မာနိုင်ငံသွားပြီဆိုလို့ရှိရင်ဒီအကြောင်းကိစ္စတွေကိုတို့မဆွေးနွေးမဖြစ်တို့ဆွေးနွေးရတဲ့အနေအထားမှာရှိပါတယ်။အလားတူပဲကျွန်တော်တို့ဒီနိုင်ငံတကာခေါင်းဆောင်တွေအနေနဲ့ကလည်းမြန်မာနိုင်ငံကအစိုးရခေါင်းဆောင်ပိုင်းအနေနဲ့တွေ့မယ်ဆိုလို့ရှိရင်ကိုအဲ့ဒါဒီကိစ္စကိုအဲ့ဒါတို့ထုတ်ဖော်ဆွေးနွေးတဲ့အနေအထားတွေရှိပါတယ်။ဒီမြန်မာအစိုးရဘက်ကဖိအားတစ်ခုအနေနဲ့တက်ရောက်တာကတော့ထင်ရှားပါပဲခင
်ဗျ။မြန်မာသတင်းတော်များတမကဥက္ကဋ္ဌဦးမောင်မောင်မြင့်ပြောသွားတာပါရှင်။ဦးသိန်းစိန်အစိုးရသည့်လက်ထက်မှာမလိုအပ်တဲ့ကန့်သက်ချက်တွေနဲ့သတင်းမီဒီယာတွေကိုထိမ့်ချုပ်ထားစေရှိတဲ့အပြင်အင်တာနက်သုံးဆွဲသူတွေအတွက်လည်းအပိုစည်းမျဉ်းစည်းကမ်းတွေကန့်သက်ချက်တွေထုတ်ပြန်ထားတယ်လို့မြန်မာသတင်းတော်များတမကကဝေဖန်ထောက်ပြထားပါတယ်ရှင်။